စက်တဘာလ24ရက်နေ့ကမြန်မာနိုင်ငံကျန်းမာရေးနဲ့အာသာဝန်ကြီးဌာနကကိုဗစ် -19 ကူးစက်မှုသတင်းကို3ချိန်ခွဲထုတ်ပြန်ကြေညာခဲ့ရမှာကိုဗစ် -19 ကြောင့်သေဆုံးသူနောက်ထပ်အယောက်20တိုးလာခဲ့ပါတယ်။ဒါကြောင့်ကိုဗစ် -19 ကြောင့်သေဆုံးကြောင်းအတည်ပြုသူအရေအတွက်150ရှိသွားပြီဖြစ်လို့မြန်မာနိုင်ငံဟာရှီတောင်အရှာဒေသအတွင်းမလေးရှားနိုင်ငံကိုကျော်ပြီးကိုဗစ် -19 ကြောင့်သေဆုံးသူတတိယအများဆုံးရှိတဲ့နိုင်ငံဖြစ်လာခဲ့ပါတယ်။ရှီတောင်အရှာဒေသမှာအင်ဒိုနီးရှားမှာကကိုဗစ် -19 ကြောင့်သေဆုံးသူ1000ကျော်၊ဖိလစ်ပိုင်မှာ9000ကျော်ရှိပြီးမလေးရှားနိုင်ငံမှာက133ယောက်ရှိတယ်လို့စက်တဘာလ24ရက်နေ့ရက်စွဲနဲ့ John Hopkins တက္ကသိုလ်ကထုတ်ပြန်ထားပါတယ်။ဒါပြင်တရက်တည်းထုတ်ပြန်ချက်အရကုသခံရသူအရေးအတွက်လည်းထောင်ကျော်သွားခဲ့ပါတယ်။စက်တဘာလ23ရက်ည8နာရီကစက်တဘာလ24ရက်ည8နာရီအထိ24နာရီအတွင်းတက္ကသိုလ်နမူနာစုစုပေါင်း 8300 နီးပါးကိုစစ်ဆေးခဲ့တယ်လို့လည်းကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ခဲ့ပါတယ်။အဲဒီစစ်ဆေးမှုရလဒ်တွေကိုသက်သက်ခွဲထုတ်ပြန်ချက်အရရောဂါကူးစက်ခံရသူအသစ် 1386 ယောက်ရှိခဲ့တာပါ။ဒါကြောင့်ကုသတူစုစုပေါင်း 8,344 ဦးရှိပြီလို့ကျန်းမာရေးဝန်ကြီးဌာနကပြောပါတယ်။ဒါဟာလူ့ရေပိုများတဲ့ Indigenous ထိုင်းနိုင်ငံကကုသမှုအရေအတွက်3516ခုထက်ကုသမှုနှစ်ဆကျော်ပိုများနေတာဖြစ်ပါတယ်။